ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မဲပရက်ွက်တွေကမြန်မာနိုင်ငံသားတွေအများစုနေထိုင်ရာအမိုက်ပုံကြီးရှိတဲ့နေရာနဲ့ဒီမကြာသေးခင်တုန်းကမြန်မာနိုင်ငံသားမိသားစု၄ဦးအသက်ခံရမှုဖြစ်ခဲ့တဲ့တဆိုင်လွတ်နေရာတွေကိုဒီဇင်ဘာလ25ရက်ခရစ်မတ်နေ့လုံကထိုင်းအာဏာပိုင်တွေပိတ်ဆို့ရှာဖွေပြီးတော့တရားမဝင်နေထိုင်သူ60နီးပါးကိုဖမ်းဆီးသွားခဲ့ပါတယ်မဲဆောက်မြို့မှာရာဇဝတ်မှုတွေမွေးရစေဝါရောင်းဝယ်မှုတွေနဲ့လူကုန်ကူးမှုတွေစတဲ့မှုခင်းတွေကိုဖြည့်ဆင်းဖို့ထိုင်းဒုရဲချုပ်နဲ့ဒေသဆိုင်ရာတာဝန်ရှိသူတွေရဲ့အရေးပေါ်စီဝေးတစ်ခုလည်းလုပ်ခဲ့ကြပါတယ်ဒီအကြောင်းကိုတော့ဒီထိုင်းခြေဆိုင်ကျွန်တော်တို့ရဲ့သတင်းတော့မအေးမှာဆက်ပြီးတော့ရှင်းပြပါလိမ့်မယ်ခင်ဗျာ
မဲဆောက်မြို့နယ်အတွင်းမှာစိုးဝါးလာတဲ့လူတက်မှုတွေဖြစ်ထားတာမူရစီဝါရောင်းဝယ်သူတွေနဲ့မူရရာဇာတွေနဲ့ဆက်နွယ်သူတွေပုန်းခိုနေကြတာတရားမဝင်စီဝါရေးလုပ်ငန်းတွေကိုတရုတ်နိုင်ငံသားတွေအုပ်စုလိုက်လာရောက်ရင်းနှီးမြှုပ်နှံလုပ်ကင်နေကြတာတွေကိုအပြတ်ရှင်းလင်းနိုင်ဖို့အတွက်ထိုင်းလုံခြုံရေးကောင်စီကဒုတိယရဲချုပ်ချက်လန်ကရက်စီဝရာခန်ကိုရိုင်းတင်လာပြီးတက်ခရိုင်ဒေသအတွင်းကအစ်မင်းအရာရှိတွေနဲ့အတူဒီအပိုင်းအတွင်းမှာပဲအရေးပေါ်အစည်းအဝေးလုပ်ခဲ့ပါတယ်ဒီနောက်မှာတော့မြမမိသားစု၄ဦးတက်ဖြတ်ခံခဲ့ရတဲ့လူသက်မှုဖြစ်ပွားခဲ့တဲ့နေရာနဲ့မဲဆောက်မြို့တမြို့လုံးကအမိုက်တွေစွပုံစွပြစ်ရနေရဖြစ်တဲ့အမိုက်ပုံနေရာမှာနေထိုင်ပြီးရှာဖွေစားတောက်နေကြတဲ့တရားမဝင်မြန်မာရွှေပြောင်းလူသမားတွေကိုပိတ်ဆို့ဖမ်းဆီးခဲ့တဲ့အကြောင်းမဲပရက်ွက်မှာနေထိုင်သူတဦးကပြောပြပါတယ
်ဒီနေ့အဲ့ဒီအမိုက်ပုံမှာကအရာစုစုကဖမ်းဆီးခံတယ်ဒီနေ့ကလည်းအဲ့ဒီပုံကသူတို့ဖယ်လာတော့ခဏမှဖယ်တော့ကွာအမဖယ်တဲ့သူတို့အဲ့ဘယ်နေရာမှာတပုတ်ပုတ်ပြန်လာတာပဲဆက်ပြီးတပုတ်ပုတ်ပြန်လာတာအဲ့အမကပါရတယ်သူကကလပ်တေးရတယ်ကောဘွက်တွေရတယ်အစားကြတောက်ကြရောအဲ့ဒီငပိငချောက်တို့တန်းကျင်ပြီးတော့အဲ့ဒီရည်ပြန်ပြီးတော့သူစမ်းစင်ပြီးပြန်ဆက်စားတော့သူကအမက်ပုံကဒီဇက်တဲ့နေရာဒီမှာတို့နေလိုက်
ဘာခရသူတရားမဝင်မြန်မာနိုင်ငံသားစုစုပေါင်း88ဦးဖမ်းဆီးခံခဲ့ရတာပါဖက်ဆန်လူကရက်ွက်ကတော့မြမမိသားစုဝင်၄ဦးတက်ခံရတဲ့နေရာဖြစ်ပြီးအဲ့ဒီလူတက်မှုအတွက်တန်တရားရှိသူတွေကိုတော့ထိုင်းနဲ့မြမအာဏာပိုင်တွေကဖမ်းမိထားပါပြီ။မေပအမိုက်ပုံမှာမြမနိုင်ငံသားတွေတဲထိုးနေထိုင်နေကြတဲ့အတွက်ကျန်းမာရေးဆိုင်ရာကူးစက်ရောဂါတွေဖြစ်ပွားလာတာ၊ရာဇဝတ်မှုတွေများပြားလာနေတာဟာဒေသခံကြေးရွာသားတွေအတွက်အနေရတွေဖြစ်လာနေတာကြောင့်ရှင်းလင်းခဲ့ရတာဖြစ်တယ်လို့လည်းမဲဆောက်လူဝင်မှုကြီးကြပ်ရေးဦးစီးအရာရှိမာနယတနာပရာထိကပြောဆိုသွားပါတယ်မြမရှေပြောင်းလူတမငါးသိန်းတဲ့မနေနေထိုင်လောက်ကင်နေတဲ့ထိုင်းမြမနေဆက်မြို့ဟာဖြစ်မြမနိုင်ငံသားအများစုအဝင်ထွက်လုပ်နေတဲ့နှစ်နိုင်ငံနေဆက်အဓိကနေရာတစ်ခုဖြစ်တယ်လို့တရားမဝင်နေထိုင်သူသိန်းနဲ့ချီပြီးရှိနေတာပါအဲ့ဒီထဲကအများစုဟာကြုံရကြပန်းအလုပ်တွေစိုက်ပျိုးရေးလုပ်ငန်းတွေနဲ့အထည်ချုပ်ဆက်ချုပ်လုပ်ငန်းတွေမှာလုပ်ကြတာများပါတယ်အခုဖမ်းဆီးတွေဟာတရားမဝင်နိုင်ငံသားသာကင်းစင်ရေးအတွက်လှုပ်ဆောင်တာဖြစ်တယ်လို့မြို့ရေးစေဝါနဲ့ရာဇဝတ်မှုမှုကင်းတွေကြဆင်းအောင်ဒီရယ်လှုပ်ဆောင်ခဲ့တာဖြစ်တယ်လို့လည်းထိုင်းအနာပိုင်တွေကဆိုပါတယ်။မကြသေးခင်တုန်းကတော့မဲဆောက်မြို့ကမူရရာဇာလို့ထင်ရှားသူတို့ရဲ့နေအိမ်ကိုဝင်ရောက်ရှင်းလင်းရမှာမူရစေဝါတူလောင်တဲ့နေရာတွေနဲ့ကြီးအောင်နိုင်ကောင်းတွေကိုပါတွေ့ရှိခဲ့ပြီးမူရရာဇာကတော့တိမ်းရှောင်သွားတယ်လို့ဆိုပါတယ်။အဲ့ဒီမူရရာဇာဟာထိုင်းမြန်မာနှစ်နိုင်ငံစလုံးရဲ့နိုင်ငံသားအတိမတ်ပြုလက်မှတ်တွေကိုင်ဆောင်ထားတယ်လို့လည်းထိုင်းအနာပိုင်တွေကပြောပြခဲ့ပြီးသူ့ရဲ့ပိုင်ဆိုင်မှုတွေကိုလည်းသိရှိခဲ့တယ်လို့သူ့ရဲ့အဓိကလက်ထောက်တွေကိုလည်းဖမ်းဆီးခဲ့ပါတယ်။ဖက်ပြေးတိမ်းရှောင်သွားတဲ့အဲ့ဒီမူရရာဇာဆိုသူကိုတော့ဖမ်းဝရမ်းထုတ်ထားခဲ့ဖြစ်ပါတယ်ရှင်။